ယင်းနိုင်ငံမှာယာလူကဆင်ပေကိုဖိအားပေးခံရတဲ့သမရဟော့စနီမူဘာရက်ကိုထောက်ခံသူတွေကာယိုမြို့တော်မှာရှိတဲ့တဟီရာလူမျိုးရေးရင်မြင်နဲ့ဝင်လာခဲ့ကြပြီးသမရထွက်ပေးကိုဆန္ဒပြနေသူတွေနဲ့ပရိပခတ်တွေဖြစ်ပွားနေပါတယ်။နှစ်ဖက်ကြားအပြန်အလှန်ဂဲတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့မြင်းတွေကလအုပ်တွေကိုစီးနှင်လာသူတွေကလည်းလူအုပ်ထဲကိုဝင်တိုက်ခဲ့ကြတာပါ။စစ်တပ်ကားတွေကတော့ပရိပခတ်ဖြစ်နေတဲ့ဆန္ဒပြသူတွေကြားခွဲခြားထားဖို့ကြိုးစားနေတာကိုလည်းတွေ့ရပါတယ်။အစိုးရစန့်ကျင်ဆန္ဒပြသူတွေကတော့ပြဿနာတွေဖြစ်ပွားတဲ့အတွက်အရက်ဝတ်ရဲတပ်ဖွဲ့ဝင်တွေပေါ်ပစ်ပို့ထားကြပါတယ်။အစိုးရသတင်းမီဒီယာတွေမှာတော့အရက်ဝတ်ရဲတွေတက်ခတ်မှုတွေမှာမပါဝင်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနကညှင်းဆိုထားတယ်လို့သတင်းတွေကဖော်ပြနေကြပါတယ်။ဤချစ်စစ်တပ်ကတော့ဆန္ဒပြသူတွေအနေနဲ့သူတို့ပြောချင်တာတွေကိုကြားသိပြီးဖြစ်တာမို့ပုံမှန်တိုင်းအင်ပြန်နေကြဖို့တိုက်တွန်းခဲ့တာပါ။မနေ့နောက်ပိုင်းမှာတော့သမ္မတမူဘာရက်ကသူ့အနေနဲ့စက်တင်ဘာလရွေးကောက်ပွဲမှာပြန်ပြီးရှင်းပြမှာမဟုတ်ဘူးလို့ပြောဆိုခဲ့ပေမဲ့တက်တန်းကုန်တဲ့အထိတာဝန်ထမ်းဆောင်သွားမယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတမင်းကွန်းပြီးမရှိမနှောင်းမှာပဲနိုင်ငံမြောက်ပိုင်းကစစ်ကမ်းမြို့တစ်ခုဖြစ်တဲ့အလက်ဇန်ဒရီးယားမြို့မှာသမ္မတကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားပရိပခတ်တွေဖြစ်ပွားပြီးအနည်းဆုံးလူ12ဦးထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။အလားတူပရိပခတ်တွေကိုဆူအက်စ်နဲ့ကိုင်ရိုမြို့ရှိဘက်ကတခြားမြို့တွေမှာလည်းဖြစ်ပွားခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။